NCA စာချုပ်ကို2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်လက်မှတ်ရေးထိုးခဲ့ပြီးဒီကနေ့မှာဆိုရင်9နှစ်ပြည့်မြောက်ပြီဖြစ်ပါတယ်။လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့ရှိပြီးဒီကနေ့ကျင်းပမယ့်နှစ်ပတ်လည်အခမ်းအနားကိုအဖွဲ့9ဖွဲ့တက်ရောက်ဖွဲ့ရှိကြောင်း NCA လက်မှတ်ထိုးအဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းရင်ရင်ဆိုက VOA ကိုပြောဆိုခဲ့ပါတယ
်။လောလောဆယ်ကတော့ခုနှစ်ဖွဲ့ဆက်ရောက်မယ်လို့ကြီးရတာပေါ့နော်။ NCA လက်မှတ်ထိုးခဲ့တဲ့ကောင်းဆောင်ကြီးတွေဘိုင်မင်းနဲ့ဖိတ်လို့အဖွဲ့စီမှာကျတော့ဒါဥက္ကဋ္ဌနဲ့ပြီးတော့မှကုသလေတူဦးပေါ့နော်။အဲ့လိုပုံစံနဲ့ဖိတ်ပါတယ်ဒါတစ်ဖွဲ့ချင်းလိုက်လောဆယ်ကတော့ခုနှစ်ဖွဲ့ဆက်ရောက်မယ်လို့ကြီးကြားထားပါတယ်။
NCA ခုနှစ်ပြည့်အခမ်းအနားကို PPSD အနေနဲ့ဖိတ်ကြားတာမရှိပေမဲ့ PPSD ကတော့ NCA မူသုံးချက်အရစ조사ဆောင်ရွက်တော့မှဖြစ်ကြောင်းလဲဆက်လက်ပြောဆိုခဲ့ပါတယ
်။လောလောဆယ်အနေနဲ့ကတော့ကျမတို့ကတော့ဒီ NCA ရဲ့အနှစ်သာရမူသုံးချက်ပေါ့။အဲ့ဒီအခြေခံမူသုံးချက်ကိုဂရင်ဆွဲပြီးတော့မှကျမတို့လက်ရှိဒီနိုင်ငံရေးဒီဆုံးစီမီရဲ့လမ်းကြောင်းနိုင်ငံရဲ့ပြခဖြစ်ရှင်းတဲ့လမ်းကြောင်းတွေပေါ်မှာပဲ PDSC ရရက်ပြည့်ရရှိပါတယ်လို့အားလုံးပါဝင်လာနိုင်ပြီဆိုတဲ့အခြေခံအပေါ်ကနေကျွန်တော်တို့ချင်းခက်ပြီးတော့မှတသိမြင်တော့ဆောင်ရွက်သွားရမယ်အနေအားရှိပါတယ
် PPSD ရဲ့မူသုံးရမှာတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအရဖြစ်ရှင်းဖို့တက်ဆိုင်သူအားလုံးပါဝင်ပြီးအဓိပ္ပာယ်ပြေဝတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အယက်သားတွေကိုအကာအကွယ်ပေးဖို့ဆိုတာတွေပါဝင်ပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒီကနေ့ကျင်းပမဲ့အခမ်းအနားကိုလက်နက်ကင်ခုနှစ်ဖွဲ့တက်ရောက်မှာဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့သူတွေကိုလည်းဖိတ်ကြားထားကြောင်းပြောပါတယ်
။ကျွန်တော်မနေ့ပြန်ပါတော့ NCA တနင်္ဂနွေလောက်ပြစ်ခတ်တိုက်ခိုက်မှုရစီတဘောသူစာချုပ်ချုပ်ဆိုတဲ့ခုနှစ်ပြည့်အခမ်းအနားကိုဒါနေပြီးတော့မှကျင်းပသွားမှာဖြစ်ပါတယ်။အဲဒီမှာတော့ကျွန်တော်တို့ဒီ EO အဖွဲ့အများကိုလည်းကျွန်တော်တို့ဖိတ်ကြားထားပါတယ်။အဓိကတော့ကျွန်တော်တို့ယခုလက်ရှိဆွေးနွေးနေတဲ့ EU ဖွဲ့ဆယ်ဖွဲ့နဲ့ကိုလည်းအဓိကထားပြီးဖိတ်ကြားထားပါတယ်။အခုချိန်ထိတော့နှစ်ဖွဲ့ကကိုယ်စားလှယ်များရောက်ရှိနေပြီဖြစ်ပါတယ်။အဲဒါအပြင်တခင်အစိုးရဆက်ဆက်မှာနိုင်ငံရေးလုပ်ငန်းစဉ်တွေပေါ်ဆောင်ဆောင်ရွက်ခဲ့တဲ့ပုံကုန်များကိုအထူးဖိတ်ကြားသူများဖြစ်တဲ့ဒါဖိတ်ကြားထားပါတယ်။အဲသူတို့စီကလည်းတက်ရောက်မယ်ဆိုတဲ့အကြောင်းပြန်ချက်ရပြီးဖြစ်ပါတယ
်။အခမ်းအနားကိုတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူပြောကြမဲ့အမှားစကားကိုဗီဒီယိုမက်ဆေ့ချ်ပေးပို့မှာဖြစ်ပါတယ်။လက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဆဲပွဲတွေကတော့ NCA လက်မှတ်ထိုး9ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့3ဖွဲ့တို့ဖြစ်ပါတယ်။ NCA လက်မှတ်မထိုးသေးတဲ့ဝမိုင်းလာနဲ့ SSPP ကရှမ်းပြည်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကတော့ NCA 9နှစ်ပြည့်အခမ်းအနားကိုတက်ရောက်ဖွဲ့မရှိပါဘူး။ပြီးခဲ့တဲ့6နှစ်ပြည့်အခမ်းအနားမှာပါဝင်တက်ရောက်ခဲ့တဲ့ ABSDF ကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကတော့ဒီနှစ်မှာတက်ရောက်မှာမဟုတ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်အေးလွင်ကပြောဆိုပါတယ
်ကျွန်တော်တို့ဒီကတော့တက်ရောက်ဖို့မရှိပါဘူးကျွန်တော်တို့ကဒီစည်ရနာသိန်းနာကိုကျွန်တော်တို့ကစန့်ကျင်တာဖြစ်တယ်လေသက္ကစားနဲ့တွေ့ဆုံမဲ့ကိစ္စတွေသက္ကစားခေါ်တဲ့အစည်းအဝေးတွေအခမ်းအနားတွေကိုတက်ဖို့ကျွန်တော်အစီအစဉ်မရှိပါဘူး
ပြီးခဲ့တဲ့နှစ်တက်ရောက်ခဲ့တာဟာအဖွဲ့အစည်းဆုံးဖြတ်ချက်မဟုတ်ကြောင်းသတင်းထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်ဒီကနေ့ကျင်းပမယ့်အခမ်းအနားကိုမတက်ရောက်တဲ့ NCA လက်မှတ်ထိုးအခြားအဖွဲ့အစည်းတွေကတော့စစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့ဖြစ်ပါတယ် NCA စာချုပ်ကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်မျိုးသားအစည်းအရုံးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မွန်ပြည်သက်ပါတီ NMSP လာဟုဒီမိုကရက်တစ်အစည်းအရုံး LUD ကရင်မျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSC တို့ပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်